မြန်မာနိုင်ငံကိုစစ်လက်နက်နဲ့အခြားပစ္စည်းကိရိယာတွေကိုဓာတ်ရိုက်နဲ့တွေဝိုက်ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းတာစတာတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုအဖွဲ့ဝင်193နိုင်ငံပါဝင်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမဲပေးဆုံးဖြတ်ဖို့ရှိနေပါတယ်။အခုလိုကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံမှာဆက်အာဏာသိမ်းထားတဲ့အခြေအနေကိုအရေးယူကန်တွယ်ဆောင်ရွက်လာတာဟာကောင်းတဲ့အချက်ဖြစ်ပေမယ့်တကယ်တမ်းမှာတော့လုံခြုံရေးကောင်စီကကန်တွယ်တင်ပြီးသူ့ဆုံးဖြတ်ချက်ကသာမဖြစ်မနေလိုက်နိုင်ရမှာဖြစ်တဲ့အတွက်အထူးရောက်ဆုံးဖြစ်တယ်လို့မြို့ရောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှမူဝါဒရေးရာညွှန်ကြားမှု John Sifton က COE ကိုပြောပါတယ
် It's a good thing that the UN General Assembly is focusing on Myanmar but the real
ကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာကိစ္စကိုအဓိကအာရုံစိုက်ဆောင်ရွက်လာတာကောင်းတဲ့အချက်ပါဒါပေမဲ့တကယ်တမ်းအရေးယူနိုင်တာကလုံခြုံရေးကောင်စီကပဲဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကအထွေထွေညီလာခံနဲ့မတူတာကအဖွဲ့ဝင်နိုင်ငံအားလုံးမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်ကိုကုလသမဂ္ဂမှာသူကပဲချမှတ်နိုင်တာဖြစ်ပါတယ်မြန်မာစစ်တပ်ပေါ်လက်နက်ရောင်းချမှုပိတ်ပင်ဖို့ဒါမှမဟုတ်အခြားအရေးယူမှုတွေကိုပြုလုပ်ဖို့အဖွဲ့ဝင်နိုင်ငံတွေကိုလုံခြုံရေးကောင်စီကသာလျှင်ဖိအားပေးနိုင်မှာဖြစ်ပါတယ်ဒါမှသာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုလျှော့ချပြီးဒီမိုကရေစီအုပ်ချုပ်မှုကိုပြန်လည်ထူထောင်ဆောင်ရွက်ဖို့နိုင်ငံတကာအသိုင်းအဝိုင်းကဘယ်လောက်လိုလားတယ်ဆိုတာတိတိယယောက်ကြားသားနိုင်မှာဖြစ်ပါတယ်ဒါကြောင့်အထူးတွင်ညီလာခံမှာအခုလိုအရေးယူဆောင်ရွက်တာကောင်းပါတယ်မှန်ပါတယ်ဒါပေမဲ့တကယ်တမ်းအရေးယူဖို့လိုနေတာကလုံခြုံရေးကောင်စီမှာပါ
ဒီတော့တင်ပါပဲအမေရိကန်နဲ့သူ့ရဲ့မဟာမိတ်ကနေဒါဥရောပသမ္မတတို့ကလည်းအာဏာသိမ်းတဲ့မြန်မာစစ်ဘုတ်ချုပ်တွေအပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေကိုကြပြိုင်နက်ထဲတိုးမြှင့်ဆောင်ရွက်ခဲ့ပါတယ်နောက်လာမှာကျင်းပမဲ့ G7 အစည်းအဝေးမှာလည်းမြန်မာစစ်ကောင်းဆောင်တွေရဲ့အဓိကဝင်ငွေတွေကိုပြစ်မှတ်ထားအရေးယူမဲ့နည်းလမ်းတွေချမှတ်နိုင်တဲ့အနေအထားရှိနေတယ်လို့လည်း John Sifton ကပြောပါတယ
်။ The G7 is meeting in the United Kingdom next month.
ဒီနိုင်ငံမှာဒါမဲလာတွေအတွင်းပြုလုပ်မဲ့ G7 အစည်းအဝေးမှာလည်းဖွဲ့ဝင်နိုင်ငံတွေအနေနဲ့တက်မတော်ရဲ့နိုင်ငံသားဝင်ငွေတွေကိုအဓိကပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေပုံမချမှတ်နိုင်ရင်ဆုံးဖြတ်ဖို့ရှိနေပါတယ်စစ်တပ်ကိုဝင်ငွေအပြစ်စီးဆင်းနေတဲ့ဒေါ်လာယူရိုဗီတိဇပေါင်းစတာလင်စသဖြင့်ရနေတဲ့ငွေတွေတဘာဝတန်ငွေအကြောင်းရတနာကျွန်းတဲ့စတာတွေပါဝင်မှာပါမြန်မာစစ်တပ်အနေနဲ့သူတို့ရဲ့အမှုအကျင့်တွေကိုပြောင်းလဲဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ထူထောင်ဖို့အတွက်ခြေလှမ်းတွေလှမ်းဖို့လိုအပ်နေကြောင်းနားလည်ဖို့ဒီလိုပြားပေးမှုတွေလိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်
အခုလိုသတင်းမချေညာမီအချိန်ပိုင်းမှာဝင်လာတဲ့နောက်ဆုံးသတင်းအရာကုလအထွေထွေညီလာခံမှာအင်္ဂါနေ့မှာကျင်းပဖို့ရှိနေတဲ့မြန်မာရေးဆုံးဖြတ်ချက်မူကြမ်းဆွေးနွေးပွဲကိုရွှေ့ဆိုင်းလိုက်တယ်လို့သိရပါတယ်။ကုလသမဂ္ဂအထွေထွေညီလာခံရဲ့ website စာမျက်နှာမှာတော့မြန်မာရေးဆုံးဖြတ်ချက်မူကြမ်းကိုတွေ့ရပြီးအဲ့ဒီမှာ February 1ရက်အာဏာသိမ်းပြီးအကြမ်းဖက်ဖိနှိပ်တဲ့မြန်မာစစ်တပ်ကိုကန့်ကွက်ရှုံချထားပါတယ်ရှင်။